ရှမ်းပြည်နယ်မြောင်းရှုမြို့နယ်ကကျေးရွာကြီးတုံးခုကိုလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပဖို့လက်ရှိအာဏာရပါတီ NLD ရဲ့ရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်လောင်းတို့ကစတင်ထားပါတယ်။ကော်မရှင်ဖက်ကတော့ဒါကိုညှိနှိုင်းဖို့ပြင်ဆင်နေဆဲပါ။ဒီနယ်မြေတွေမှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကတော့ရွေးကောက်ပွဲဖြစ်မြောက်ဖို့အတွက်အစိုးရနဲ့အကောင်ဆုံးလက်တွဲလှုပ်ဆောင်ဖို့ကြိုးပမ်းမယ်လို့ပြောဆိုထားပေမဲ့ဒီလိုပူးပေါင်းမှုကတက်မတော်အပေါ်မှာမူတည်တယ်လို့ပြောဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်။
လုံခြုံရေးလိုအပ်ချက်တွေရှိနေတာမို့မိုင်းရှုမြို့နယ်ရဲ့ကျေးရွာကြီးတုံးခုမှာရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်လာတင်ရတာဖြစ်တယ်လို့ NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဝင်းနိုင်ကပြောသွားတာ
ပါ။ဟိုမဲယုံမှာတက်တို့ရဲတို့လုံခြုံရေးမရတဲ့အနေအခြေအနေတွေရှိတယ်ပေါ့အဲ့မှာအဲ့ဒီနေထိုင်ကြအောင်မို့ကျွန်တော်တို့ကတင်ထားတာပါ။ဟုတ်ပါတယ်ဗျလုံခြုံရေးပါမရှိရင်မဲပေးရတာလည်း free and fair ဖြစ်ဖို့တော့မလွယ်ဘူးလေ။
လွိုင်းလင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဦးတန်းတင်ကတော့တင်သွင်းလာတဲ့ဒီကန့်ကွက်လာနဲ့ပတ်သက်ပြီးကော်မရှင်ဘက်ကပြန်လည်ညှိနှိုင်းမှုပြင်ဆင်နေတယ်လို့ပြောပါတယ
်။ဟောလူကလေးနေရပေါ်တော့19ရက်လောက်ကတင်တာပဲ။ဟောဟုတ်ကဲ့ကျွန်တော်ဒီအဲ့ဒါတော့ကျွန်တော်ခုပေါ့22ရက်နေ့မှာလေကျွန်တော်ကြီးနေပေါ့လေဟောကျွန်တော်ရှင်းပြနေဟောရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရတော့လေလေရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရတော့မန်ချူးမြို့နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲပေါ့နော်ဒီအဲ့ဒါဒီရဲ့နောက်ပြီးတော့အဲ့ဒီမှာပေါ့ဒီအရေးခံမဲ့ကုသလေဒီနဲ့တက်တန်ရပါတီအားလုံးပေါ့အဲ့ဒီ22ရက်နေ့မှာမိုင်းရှူးမှာအစည်းအဝေးလုပ်ဖို့လုပ်ထားတယ်ဟိုလက်ပြန်အဲ့ပါအဲ့ပါအစည်းအဝေးလုပ်ပေါ့ဗောဒီရဲ့အဲ့တော့လုပ်ပေးပြီးတော့မှဒီဝန်ကြီးပြောမှာဘယ်လိုလုပ်မယ်ဆိုရဲအဖြေလေးတော့ရလာမှာပေါ်လေကြိုင်တော့
ဒိုင်းလင်ခရံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဦးတန်းတင်ပြောပြချက်အရဆိုရင်ကန့်ကွက်လော်တင်ခံရတဲ့နေရာတွေကနောက်အပ်ကျေးရွာအုပ်စုကွန်ချောင်းကျေးရွာအုပ်စုနဲ့မော်မေ့ကျေးရွာအုပ်စုတွေပါဒီအုပ်စု၃ခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယျာဟာ9000နီးပါးရှိနေပြီးမိုင်းရှုမြို့နယ်တစ်ခုလုံးကမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ရဲ့ဆေးရကိုင်းနှုံးလောက်ပမာဏရှိနေတာပါ2015ရွေးကောက်ပွဲမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မိုင်းရှူးကျေးသီးနေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှမဲပေးနိုင်ဖို့အစွမ်းကုန်လှုပ်ဆောင်နေချိန်မှာပဲဒီလိုကန့်ကွက်လာတင်သွင်းခံရတာဖြစ်ပါတယ်ဒီနယ်မြေနှစ်ခုမှာကျင်းလည်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်အဖွဲ့ကတော့လာမယ့်2019ရွေးကောက်ပွဲကိုဒီနေရာတွေမှာအကောင်းဆုံးကျင်းပနိုင်မယ်လို့တုံ့တက်ထားပါတယ်ဒီရွေးကောက်ပွဲအပေါ်မှာဝင်ရောက်ဆော့ဖတ်တာမျိုးနဲ့ရွေးကောက်ပွဲလုံခြုံရေးကိစ္စတွေမှာပါဝင်ကန့်တတ်တာတွေလုံးမမဟုတ်ပေမဲ့အစိုးရဘက်ပိုင်းကရိုးသားစွာပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်နေတယ်လို့အဲ့ဒီအဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးဆိုင်စုကပြောပါတယ်
ကျွန်တော်တို့လည်းမသွားဘူးအဲလုံချုံမမလို့ပေါ့နော်ဒါလုံချုံမကဘယ်လိုသူ့အကူကိုသူ့ရတယ်ရှိနေတာပြည်တာကျွန်တော်တို့ပြတ်ပါလေလေးဆိုင်ကြီးဟောပြီးတော့သူ့အစ်ပြင်းနေတယ်ပြည်လည်းမထိုးတာပြီးဖြစ်တဲ့ဆွဲတယ်ဖြစ်မလို့ကျွန်တော်တို့ကလည်းတမတော်ကအရင်ရန်ပြီးတော့အရင်ရန်လာမဆန့်တော့ဘာမှပြန်လာမရှိဘူးတော့အဲ့တော့ကျွန်တော်တို့ကထိမ့်သိမ့်သွားမှာပါပဲကျွန်တော်တို့ကပါလို့ဆက်ဆက်မပေါ်ဘူးဟိုအစိုးရနဲ့ပတ်သက်ပြီးအစိုးရဆက်တယ်ပြီးတော့ကျွန်တော်တို့ကပါလို့ပြရမယ်လေဆိုရအောင်မျိုးတာဝန်ပေးလာတော့ကျွန်တော်တို့ကတက်နယ်ချုပ်ပါဝင်ဆက်ရတော့မှာပေါ့အကယ်၍ဒီတာဝန်ပေးချက်မရှိဘဲနဲ့ဟောဘာမှဝင်ပြီးတော့ဆက်ဆက်မှာမဟုတ်ဘူ
းကြီးတိဘက်မှာတော့မဲဆွဲတဲ့အပိုင်းနဲ့လုံခြုံရေးအပိုင်းတို့မှာဆင်ပြေနေသလိုတက်မရောရဲနဲ့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကနားလည်မှုရှိရှိနဲ့လွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်ပေးထားတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဆိုင်းအောင်ကျော်ကပြောပါတယ်ကြီးတိဘက်ကကျေးရွာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကတော့ရွေးကောက်ပွဲနေ့မှာမလိုလားအပ်တဲ့ပြဿနာတွေမဖြစ်အောင်လုံခြုံရေးပိုင်းဆိုင်ရာနဲ့ပတ်သက်လို့တက်မတော်ရေးစတဲ့အဖွဲ့တွေကတာဝန်ယူပေးတာမျိုးလုပ်ပေးစရာမလိုပဲမိမိတို့ဘာသာပဲတာဝန်ယူဖို့ကော်မရှင်အဖွဲ့ခွဲတွေကိုတင်ပြထားတယ်လို့အဲ့ဒီဒေတာကကျေးသီးမြို့နယ်ရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်ဒီဘိုင်းကိုလည်းအာဏာပိုင်တွေဘက်ကလက်ခံထားပါတယ်မိုင်းရှုမြို့နယ်ကကျေးရွာကြီးသုံးခုလုံးကိုလုံခြုံရေးအရာရွေးကောက်ပွဲမကျင်းပဖို့ NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေဘက်ကစတင်ထားတဲ့အပေါ်မှာကျင်းပဖြစ်မလားမကျင်းပဖြစ်ဘူးလားဆိုတာကတော့မနှက်ဖန်မှအဖြေသိရမှာပါလက်ရှိမိုင်းရှုတမြို့နယ်လုံးဆိုရင်မဲယုံအရေအတွက်ဟာ90နီးပါးရှိနေပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိပါတယ်ရှင်